တရုတ်နိုင်ငံအရှေ့တောင်ပိုင်းဂွန်ဂျိုးခရိုင်တွေကလူဦးရေ73သန်းကျော်နေထိုင်တဲ့ဂွန်ဂျိုးမြို့မှာမေလကုန်ပိုင်းကဆက်ပြီးကိုဗစ် -19 ကူးစက်မှုတွေတိုးလာတာကြောင့်ရောဂါထိန်းချုပ်ဖို့ကန့်သတ်တဲ့အစီအစဉ်တွေကိုတိုးမြှင့်လိုက်ပါတယ်။တရုတ်နိုင်ငံမှာစနေနေ့ကကိုဗစ် -19 ကူးစက်သူအတည်ပြုလူနာ24ယောက်ရှိတဲ့အထက်7ယောက်ကဂွန်ဂျိုးခရိုင်ကပါ။ရောဂါကူးစက်မှုတွေတိုးလာနေတဲ့အတွက်အာနာပိုင်တွေကဒီသတင်းစာအစောပိုင်းကစပြီးတောလာလှုပ်ရှားမှုတွေကန့်သတ်ထားတာကိုအခုနောက်ထပ်စီးပွားရေးလုပ်ငန်းတွေနဲ့လူမှုရေးဆိုင်ရာတွေမှာပါကန့်သတ်မှုထပ်တိုးလိုက်တာဖြစ်ပါလေ။မြေောက်ရထားဘူတာယုံတရားစင်လောက်ကိုပိတ်ထားလိုက်တယ်လို့ဂွန်ဂျိုးမြို့နန်ရှားရက်ွက်ထဲကစားတောက်ဆိုင်တွေအတွက်ဆိုင်ထဲထိုင်စားဝတ်ကိုပိတ်လိုက်ပြီးဒေသငန်းလုပ်တဲ့အာဂရာယုံတွေလိုလူများလာရောက်တဲ့နေရာတွေကိုတော့ယာယီပိတ်ထားပါလေ။ဒါ့အပြင်နန်ရှားဟေဒူနဲ့ကုန်ခွာရက်ွက်နေဒေသခံတွေနဲ့အဲ့ဒီဒေတာကိုဖြတ်သွားတဲ့လူတိုင်းကိုဗစ် -19 ပိုးရှိမှရှိစမ်းသပ်ဆစ်ဆဲကိုအမိန့်ထုတ်လိုက်တာပါ။တရုတ်နိုင်ငံမှာ Sinovac Biotech ထုတ်ကိုဗစ် -19 ကာဝယ်ဆေးကိုအသက်18နှစ်နဲ့အထက်ကပဲထိုးပေးဖို့သတ်မှတ်ထားရကြတယ်။အခုအသက်3နှစ်ကနေ18နှစ်ကြာလူငယ်တွေအတွက်ပါအရေးပေါ်သုံးခွင့်ပြုလိုက်ပြီလို့တောက်ကြရေးကအစိုးရရုပ်တံကအကြေညာပါတယ်။